ယူကရိန်းနိုင်ငံအရှေ့ဘက်ခြမ်းကိုရုရှားဘက်ကတိတိတသားကျူးကျော်ဝင်ရောက်ခဲ့တဲ့အပေါ်မှာဥရောပကော်မရှင်ရဲ့အကြီးအကဲကပြစ်တင်ရှုတ်ချလိုက်ပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌဟိုဇေးမန်နျူအယ်ဘရိုဆိုဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တောက်ချနေကပွင့်ပွင့်လင်းလင်းပြောဆိုဆွေးနွေးခဲ့ကြတယ်လို့ကော်မရှင်ကပြောပါတယ်။သူတို့နှစ်ဦးတယ်လီဖုန်းကနေပြောကြားခဲ့တဲ့အတွင်းမှာလမ်းနဲ့ချီဖြစ်နေတဲ့ပဋိပက္ခတွေအတွင်းစီးရဲတင်းမာမှုတွေမြင့်တက်လာတာကဥရောပသမဂ္ဂဘက်ကတန်တမန်နီးနဲ့ဖြည့်ရှင်းဖို့ကြိုးပမ်းချက်ကိုကပြရပြတ်လောက်တယ်လို့ဖြစ်နေတယ်ဆိုပြီးတော့မစ္စတာဘော်ရိုဆိုကပြောပါတယ်ယူကရိန်းနိုင်ငံရှေ့ပိုင်းကိုမတီးမငြိမ်ဖြစ်အောင်နောက်ထပ်ထပ်လုပ်နေမယ်ဆိုရင်ဒေသအနေနဲ့ကြီးကြီးမားမားဖေးဆက်ရမှာဖြစ်တယ်ဆိုပြီးတော့ EU ဘက်ကပြောထားတာကိုကော်မရှင်ကကြေညာကြမှာဖော်ပြထားပါတယ်ယူကရိန်းနိုင်ငံကိုမတီးမငြိမ်ဖြစ်အောင်ရည်ရွယ်ပြီးတော့ယူကရိန်းနိုင်ငံထဲမှာစစ်ရေးအရတရားမဝင်လှုပ်ဆောင်နေတာတွေကိုရပ်တန့်ဖို့နေတိုးတပ်ဖွဲ့တွေကရုရှားကိုတောက်ကြနေအစောပိုင်းကတောင်းဆိုလိုက်ပါတယ်အခြေအနေတွေပိုပြီးဆိုးလာတာနဲ့ပတ်သက်ပြီးတော့ဘရဆောမြို့မှာအရေးပေါ်အစည်းအဝေးကျင်းပပြီးတဲ့နောက်နေတိုးအကြီးအကဲကအခုလိုပြောခဲ့တာပါတပုံနေနဲ့ဖြည့်ရှင်းတဲ့နေရာမှာနေတိုးအဖွဲ့အနေနဲ့ယူကရိန်းကိုအကူအညီပေးဖို့ယူကရိန်းဘက်ကတော့တောင်းဆိုထားပါတယ်ခင်ဗျာ